မြန်မာစစ်တပ်အာဏာသိမ်းပြီးနောက်ဖမ်းခံထားရသူအလုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအတွေ့အမှုချုပ်ကပြောဆိုထားပါတယ်။
The Secretary General called on the Myanmar military to stop the repression immediately and stressed
that အနေနဲ့ဖိနှိပ်ချုပ်ချယ်နေတာတွေအကြမ်းဖက်မှုတွေရပ်ပြီးလူ့အခွင့်အရေးနဲ့ပြည်သူတွေရဲ့စံတာကိုလေးစားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုကြောင်းပြောခွင့်ရစတီဗင်ဒူဂျယ်ရက်စ်ကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံတွင်ကိုဝန်ဆောင်မှုနဲ့ကလေးမီးဖွားမှုအပါအဝင်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုမလုံလောက်မဲ့အရေးကိုလည်းကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကသတိပေးလိုက်ပါတယ်။မီးဖွားမှုနဲ့မွေးကင်းစာကလေးစောင့်ရှောက်မှုတွေမှာအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုမရရင်အသက်အန္တရာယ်ထိခိုက်နိုင်တဲ့အထိစိုးရိမ်ပွဲအန္တရာယ်ရှိနိုင်ပြီးအထူးသဖြင့်တော့ချို့တဲ့တဲ့လူမှုအတိုင်းဝိုင်းတွေမှာဖြစ်တယ်လို့ UNFPA ကသတိပေးထားတာပါ။မြန်မာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အနေနဲ့ကျန်းမာရေးဝန်ထမ်းအများအပြားအလုံးမစင်မဲ့ဆန္ဒပြနေကြပါတယ်။ စေုပ်ချုပ်ရေးကောင်စီဘက်ကတော့တက်မတော်စေယုံတွင်နဲ့တက်မတော်ဆရာဝန်တွေကိုအားကိုးနိုင်တယ်လို့ပြောထားသလိုအရက်ဖက်ကျန်းမာရေးဝန်ထမ်းတွေအလုပ်ပြန်ဆင်းဖို့ကိုလည်းတိုက်တွန်းနေပါတယ်ရှင်။